ရင်ပြည်နယ်မြောက်ရီမြို့မြောက်ဘက်မှာရှိတဲ့ရွှေကုတ်ကုမြို့တင်နေရာကိုပေးနေတဲ့ဆက်သွယ်ရေးလိုင်းတွေနဲ့အင်တာနက်လိုင်းတွေကိုထိုင်းနိုင်ငံဘက်ကထပ်မံဖြတ်တောက်လိုက်ပေမဲ့လုပ်ငန်းတွေလည်းပတ်မြဲလည်းပတ်နေတယ်လို့ကာစီနိုယုံတွေလည်းထပ်မံတိစောက်နေတာတွေကိုတွေ့ရတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
ဒီကူရဲ့ချင်းရပလူလဲဆိုတာခါကြတယ်ဒီအင်တာနက်တရားလေး2022တုန်းကလည်းတစ်ချိန်ချက်ခဲ့ဘူးပဲမှာဒီအခုလည်းတစ်ချိန်ထပ်ဖြတ်တာပေါ့နော်ပမာတစ်ချိန်တုန်းကလည်းဟိုတရားစစ်မြည်နေတဲ့သူအင်တာနက်လိုင်းနေနာနယ်လိုင်းနေအများကြီးရှိတာဟိုထိုင်းမှာထိုင်းမဲ့လိုင်းတွေမှာ3-5လိုင်းရှိတယ်3-5လိုင်းရှိတယ်ဟိုတလိုင်းဖြတ်တလိုင်းပြန်ပေးတလိုင်းဖြတ်တလိုင်းပြန်ပေးအဲလိုဖြစ်နေအောင်ဖြစ်နေတဲ့ခါကြတော့အခုကအစိုးရလိုင်းတွေမှာယူထားတဲ့ဥစ္စာတွေကိုခလုံးဖြတ်တောက်ပြတော့နေစီရမင်းကြတဲ့မိကြတဲ့သူတို့ဆက်တွေပါမောင်းပြီးတော့သူလောက်တယ်နောက်ပြီးတော့ဆိုလာပြားတွေထောက်ပြီးတော့သူတို့အလောက်လောက်အာမိတွေဖြတ်ပြေးတဲ့ခါကျတော့ဆိုလာပြားနဲ့ဆက်လောက်လောက်တယ်နောက်ပြီးတော့အဲမိကြတဲ့မောင်းပြီးတော့သူအလောက်လောက်ကြအခုလက်ရှိအနေအထားရှီကိုကိုမှာရှီကိုကိုတို့ဒီကဲဟိုထားဆိုင်းမြန်မာနယ်ကမှာစပယ်ရှောက်ပါနော်ဒီကစီနိုယုံကြီးအများကြီးရှိတယ်မှာအဲဒီလုံချက်ရက်သွားတာပေါ့သူကလက်ပတ်မြဲလက်ပတ်တူးချက်မြဲတူးချက်အဲအဲ့လိုမျိုးအပိုင်းနေရှိတယ်သူတို့ကလုပ်ငန်းကသူတို့ကလုပ်ငန်းလုံမြဲလုပ်တယ်ဟာပဲ
ထိုင်းဘက်ကအင်တာနက်နဲ့မိုဘိုင်းဖုန်းစင်ကနယ်ကေဘယ်လိုင်းတွေကိုဖြတ်တောက်လိုက်ပြီးဖြစ်ကြောင်းထိုင်းနိုင်ငံကအမျိုးသားအသံလွှင့်ဌာနနဲ့ဆက်သွယ်ရေးကော်မရှင်ကမေလ9ရက်နေ့တုန်းကသတင်းထုတ်ပြန်ခဲ့ပါတယ်။တက္ကရာဖော်ဖရာမြို့နယ်မလမမြို့နယ်တွေကနေတဆင့်မြန်မာနိုင်ငံဘက်ကိုပေးထားတဲ့အင်တာနက်ဆက်သွယ်ထားတဲ့ကေဘယ်ကြိုးလိုင်းပေါင်း69လိုင်းရှိတဲ့အကြောင်းနဲ့အခုလိုမျိုးဆက်သွယ်ပေးထားတဲ့အင်တာနက်လိုင်းကတာဝန်ရှိသူတွေအနေနဲ့တရားမဝင်ပေးထားမှုတွေကို15ရက်တွင်အားလုံးဖြတ်တောက်ရမယ်ဆိုပြီးအကြောင်းကြားစာပေးပို့ထားတယ်ဆိုပြီးအမျိုးသားအတန်လွင့်ဌာနနဲ့ဆက်သွယ်ရေးကော်မရှင်ကပြောဆိုထားပါတယ်။အဓိကကတော့အွန်လိုင်းလိမ်လည်ခိုင်းနေတဲ့ရာဇဝတ်ခိုင်းလူကုန်ကူးမှုတွေလုပ်နေတဲ့ရွှေကုတ်ကိုနဲ့ KK ပတ်နေရတွေကိုပေးထားတဲ့အင်တာနက်နဲ့ဖုန်းလိုင်းတွေကိုထိုင်းနိုင်ငံဘက်ကဖြတ်တောက်လိုက်တာလည်းဖြစ်ပါတယ်။အခုအခါမှာတော့အင်တာနက်ဖြတ်တောက်မှုတွေကအသက်ဝင်လာပြီးဖြစ်တာကြောင့်အဲ့ဒီနေရာဘက်ကလူလူတွေလည်းထိုင်းဘက်ကအင်တာနက်လိုင်းတွေမိုဘိုင်းဒေတာတွေမရတော့ဘူးလို့လည်းဆိုပါတယ်။မကြသေးခင် AB လကမြောက်ရီမြို့မှာတိုက်ပွဲတွေဖြစ်ပွားပြီးရွှေကုတ်ကိုမြို့စ်ကလောင်းကစားလုပ်ငန်းတွေကိုအကာအကွယ်ပေးထားတဲ့နေကားဆောင်တပ်ကဖိအားပေးခံရတာတွေရှိလာပါတယ်။ငွေလိမ်လုပ်ငန်းမှာအဓိကပါဝင်သူတွေထဲမှာကရင်ပြည်နယ်နေကားဆောင်တပ် BGF ခေါင်းဆောင်3ဦးပါဝင်တယ်ဆိုပြီးUnited States Institute of Peace USIP အဖွဲ့က AB လ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒါပေမဲ့ online လိမ်လည်ခိုင်းနေတဲ့လုပ်ငန်းတွေကတော့အာဏာပိုင်တွေနဲ့ BGF တွေရဲ့အကူအညီနဲ့ဆက်ပြီးတော့လုပ်နေတာဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ
်။ဟုတ်ကဲ့ဆိုတော့ကအစိုးရကတရားဝင်ပါဝင်ပြီးတော့ပူးပေါင်းလုပ်နေတာ။အဖီချက်ကောင်းဆောင်အနေနဲ့အစိုးရကကောင်းဆောင်အနေနဲ့ပူတာပူတာရဲ့ဘလို့မှရက်တန့်လို့မရဘူးလေ။သူတို့တရားဝင်သိနေတာ
။2022ခုနှစ်ဂျွန်လ6ရက်နေ့ကစပြီးအွန်လိုင်းလောင်းကစားလုပ်ငန်းများရှိရာရွှေကုတ်ကိုမြို့တင်တဲ့အင်ဂျင်ဆိုင်စတဲ့နေရာတွေကိုထိုင်းနိုင်ငံဘက်ကလျှက်စစ်နဲ့အင်တာနက်လိုင်းများဖြတ်တောက်ခဲ့ပေမဲ့2024ခုနှစ်မတ်လမှာပုံမှန်အတိုင်းပြန်လည်လဲပတ်နေတာတွေ့ရတယ်ဆိုပြီးဒေသခံတွေကဆိုပါတယ်အခုအခါမှာတော့ထိုင်းဘက်ကတင်းတင်းကြပ်ကြပ်ကင်တွယ်ပြီးဖြတ်တောက်တာတွေလုပ်ခဲ့တာဖြစ်ပါတယ်ရှင်